ကျောက်ဖြူရင်းနဲ့စီမံကိန်းနောက်ဆက်တွဲစာချုပ်အပါအဝင်တရုတ်နိုင်ငံနဲ့ချုပ်ဆိုထားတဲ့စာချုပ်တွေနဲ့ပတ်သက်ပြီး NUG ဂျာကာလအမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားမြန်မာနိုင်ငံပေါ်လှေနံတစ်ဖက်နည်းနဲ့ဆက်ဆံရေးမျိုးနဲ့ဆက်ဆံနေတယ်လို့နိုင်ငံတကာကထောက်ပြကြတဲ့တရုတ်ရဲ့နိုင်ငံခြားရေးမူဝါဒတွေအပေါ်မှာရော NUG ရဲ့နိုင်ငံခြားရေးမူဝါဒတွေကဘာတွေရှိမလဲဆိုတာကို NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ကိုငိမ့်ချန်ဧက VOA ရုံးချုပ်မှာတီးသန့်မင်းမြန်ထချက်ထဲကကောက်နှုတ်တင်ပြထားပါတယ်ရှင
်ဒီမူဝါဒနဲ့မှာနောက်တစ်ခုကတရုတ်ရဲ့ယင်းနှိမ့်ညွှန်းနိုင်မှုပေါ့ဗောနော် NUG အနေနဲ့အာဒီကာကွယ်ပေးမယ်အတိမတ်ပြုမယ်ဗောနော်ဒါပေမဲ့တစ်ချက်မှာ2017 February မှာတိုင်ငင်ကသဘောတူညီထားတဲ့ဟာတွေအားလုံးတွေ့ဆိုရင်တာဝန်ခွင့်မယ်သဘောဆက်ပြီးအတိုင်သွားမယ်ဗောနော
်
ဒါအခုလက်ရှိမှာတော့ဆေးအုပ်စုနဲ့ဒီတရုတ်နဲ့ဗောနောက်ဆုံးဆိုရင်အခု December ထဲမှာဆိုရင်အာဒီကြောက်ချူယင်းနှိမ့်တွင်းစီမံကိန်းပေါ့နော်ယူနိုက်စီမံကိန်းပေါ့အဲ့ဒီဟာကိုသူတို့ထပ်ပြီးတော့စာချုပ်ထပ်မံချုပ်တယ်ပေါ့နော်နောက်ဆက်တွဲစာချုပ်တို့ပြောသုံးလုံးတာပေါ့လေအဲ့တော့ဒါမျိုးတွေရှိလာတော့ဒီလိုမျိုးဆေးအုပ်စုနဲ့ဆက်ဆံနေတဲ့အချိန်တွေမှာရှိတဲ့သဘောတူညီချက်တွေပေါ့နောက်လာမဲ့အစိုးရဒါမှမဟုတ်လက်ရှိ NUG အနေနဲ့ဆိုဘယ်လိုသဘောထားတယ်ဘယ်လိုအမခံချက်မျိုးရှိလဲဗျ
ဟုတ်ကဲ့ဒါရီကကျမတို့2022ခုနှစ်တည်းကနိုင်ငံသားယင်းနှိမ့်နယ်မှုဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးတော့ကျမတို့သဘောထားကြေညာချက်ထုတ်ပြန်ခဲ့တာရှိပြီးသားပါဒါနိုင်ငံသားယင်းမူဝါဒဆိုတာတဲ့ယင်းနှိမ့်နယ်မှုဆိုင်ရာမူဝါဒကိုမှအခြေခံပြီးတော့ကျမတို့ထည့်သွင်းထုတ်ပြန်ခဲ့တာဖြစ်တယ်အဲ့ဒါဘာလဲဆိုတော့အခုစစ်ကောင်စီကိုကျမတို့ကစီရေးလည်းဖြတ်စီးပွားရေးရလည်းဖြတ်ပေါ့နော်ဖြတ်နိုင်သမျှသူ့အပေါ်မှာဝင်နေတဲ့အခုနပြည်သူလူထုကိုတတ်ဖြတ်တဲ့နေရာမှာအကြမ်းဖက်တဲ့နေရာမှာတုံးနေတဲ့တုံးခွင့်မရအောင် revenue မှန်သမျှပေါ့နော်အော် resource man များကိုကျမတို့ဖြတ်တောက်တဲ့နေရာမှာစီးပွားရေးပိတ်ဆို့မှုကလည်းပဲအဲဒါတခုခဏတခုအနေနဲ့အပါအဝင်ဖြစ်တယ်အဲ့တော့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကစစ်ကောင်စီကို legitimacy ပေါ့နော်တရားဝင်မှုအတိအမှတ်ပြုမှုလည်းတက်ရောက်တယ်လို့ဒီခါကငွေကြေးအရာဗန္နာရမုံငွေတွေအရာလည်းတက်ရောက်မှုတွေရှိနိုင်တယ်ထောက်ပံ့နေဖြစ်နေဒါကြောင့်မို့လို့အဲ့နှစ်ခုလုံးပေါ့ political legitimacy အရာရောနောက်ပြီးတော့ဒီ economic support တွေအရာရောဖြတ်တောက်ဖို့လို့ကျမတို့ဟိုဆက်ဆံမလုပ်ဖို့လို့ဆိုပြီးတော့ကျမတို့ထုတ်ပြန်ခဲ့တာရှိတယ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ဘာဖြစ်လို့ဆိုတော့တစ်ချက်တရားမဝင်အစိုးတရားမဝင်အာဏာသိမ်းတာဖြစ်တယ်လူမှုကိုကိုးစားမပြုဘူးအဲ့တော့လူမှုကိုကိုးစားမပြုတဲ့ဒီစစ်အာဏာသိမ်းထားတဲ့အာဏာရှင်တွေနဲ့ချုပ်ဆိုတဲ့ဘယ်စာချုပ်မှန်သမျှကျမတို့တာဝန်ခံမှာမဟုတ်ဘူးဆိုတာကိုပြောပြသားဖြစ်တယ်ပေါ့နော်အဲ့ဒါကိုပဲကျမတို့ reiterate လုပ်ပြီးတော့ပြန်လည်ပြီးတော့ဒါ reflection လုပ်ပြီးတော့ဒါတရုတ်ကိုပြောရဆိုပေမဲ့အားလုံးနဲ့ဆိုင်ပါတယ်ကျမတို့ရဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒအားလုံးကို cover ဖြစ်ပါတယ
်ဟုတ်ကဲ့ဗျဒီနိုင်ငံရေးကကျွန်တော်တစ်ဖက်ပြန်သွားကြပါလိုက်ဗျဒီတရုတ်ကဒီမြန်မာပြည်ပခပေါ့နော်လက်နက်ကိုင်တိုက်ပွဲတွေရောနိုင်ငံရေးအပေါ်မှာနှစ်ဖက်မှာခွပြီးကစားနေတယ်ပေါ့နော်သုံးနိုင်ငံတကာသုံးသက်ကြတယ်ပေါ့နော်တချို့ဆိုရင်စကလုံးက divide and rule လို့ပြောတယ်ပေါ့နော်အဲ့စကလုံးကိုသုံးတယ်ပေါ့နော်ဝင်းကြီးနေနဲ့ဆိုရင်ဒီပုံမှာဘယ်လိုမျိုးလက်ရှိအခြေအနေပေါ့ချုံကုံတုံးတယ်ဝင်းကြီးနေလည်းဘယ်လိုမြင်လဲဗ
ျဟုတ်ကဲ့ဟိုတကယ်တော့နိုင်ငံတော်တော်များများကတိတ်ပြက်ပြက်သားသားကြီးတော့မဟုတ်တချို့ moral အရာထုတ်ဖို့ပြောဆိုတယ် megaphone diplomacy ကိုသုံးပြီးတော့ထောက်ခံကြတာရှိတယ်တချို့ကျတော့လည်းဒီလိုပဲတိုးတိုးတက်တက်ကျမတို့မသိလိုက်ဖဲနဲ့မသိဘဲနဲ့ဟိုအားလုံးပေါ့နော်ဟိုနိုင်ငံတကာတန်တမန်တွေမှာအသုံးလို့ရှိပါတယ်ဟို different stakeholder နဲ့ engage လုပ်တယ်ဆိုပြီးတော့စစ်ကောင်စီအပါအဝင်ဒီတခြားသောအင်အားစုတွေနဲ့လည်းပဲထိတွေ့ပြီးတော့မှ engagement လုပ်နေကြတာလည်းရှိတယ်ဆိုတော့တရုတ်ကတော့ငကိုယ်တည်းကအော်ကျမမြင်တာတော့လက်တွေ့ကြတယ်မြန်မာအရေးနဲ့ပဲဖြစ်ဖြစ်ကမ္ဘာအရေးနဲ့ပတ်သက်လို့ရှိရင်ပဲဖြစ်ဖြစ်ပေါ့နော်သူအကျိုးစီးပွားနဲ့သူဒါနိုင်ငံတိုင်းရဲ့နိုင်ငံတိုင်းကဒီလိုလိုပဲကျမမြင်ပါတယ်ဥပမာဆိုအမေရိကဆိုလဲသူ့ရဲ့မြို့သားအကျိုးစီးပွားကခုနဒီမိုကရေစီပရိုမိုးရှင်းသွားရင်ဒီမူကိုပဲတောင်းလျှောက်လိုက်တာထို့သူပဲတရုတ်မှာလဲသူ့နိုင်ငံသားမူဝါဒနဲ့မြို့သားအကျိုးစီးပွားတွေဒါတွေရှိတယ်ပေါ့နော်မဟာဗျူဟာအကျိုးစီးပွားတွေပေါ့ဒီအပေါ်မှာအခြေခံပြီးတော့ပဲနိုင်ငံတွေကိုဆက်ဆံကြတာဖြစ်တယ်လို့ကျမတော့မြင်တယ်ဆိုမြန်မာအရေးနဲ့ပတ်သက်ရင်လဲပဲကျမထင်ပါတယ်ဒီတစ်ခေါက်အာဏာသိမ်းမှုမှာတရုတ်ရဲ့ချင်းကပ်ပုံကတော်တော်လေးတော့အရင်ရခင်မြန်မာပြည်ကအခုမှအာဏာသိမ်းတာမဟုတ်ဘူးပေါ့နော်ပြီးခဲ့တဲ့စစ်အာဏာသိမ်းမှုတွေတုန်းကတုံ့ပြန်ပုံနဲ့အခုလူမှုတော်လှန်ရေးအပေါ်မှာဟလာဒီစီမင်းအောင်လာရဲ့အာဏာသိမ်းမှုပုံများတုံ့ပြန်မှုကကွဲပြားခြားနားမှုတော့ရှိတယ်လို့ကျမတို့မြင်တယ်ဒါပဲကျမတို့အတွက်ဟိုဘယ်လိုပြောမလဲမျှော်လင့်ချက်လို့ပဲပြောရင်လဲကြားနိုင်ပါတယ်ဗျဟု
တ်ကဲ့ဗျအဲ့တော့နောက်ဆုံးမိခွန်းအနေနဲ့ဆိုရင်အခုတရုတ်နိုင်ငံသားရေးမူဝါဒနဲ့အတူတူပေါ့တော့တခြားအနောက်နိုင်ငံမူဝါဒနဲ့တူဒါတွေကနိုင်ငံသားနိုင်ငံခြားရေးမူဝါဒချင်းချင်းကိုက်ညီမှုရှိလားဒွိဟဖြစ်နေစေလားဒါမှမဟုတ်ကွဲလွဲချက်တွေရှိသလားဗ
ျမရှိပါဘူးရှင်ဘာဖြစ်လို့လဲဆိုတော့ကျမတို့ဒီနိုင်ငံခြားရေးမူဝါဒမှာလည်းပဲဒီအင်းနီနာချင်းနိုင်ငံနေနဲ့ဆက်ဆံရေးကိုလည်းတိုးမြှင့်သွားမယ်တပြိုင်နက်တည်းမှာပဲအဲကျမတို့မြမဒီမိုကရေစီအရေးကိုထောက်ခံအားပေးနေတဲ့အစင်လာမဟာမိတ်တွေနဲ့လည်းပဲအဲပူးပေါင်းဆောင်ရွက်မှုကိုမြင့်တင်သွားမှာဖြစ်တယ်လို့အဓိကတော့ကျမတို့ main cause ကကျမတို့လည်းကျမတို့တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားပဲကျမတို့တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားကဘာလဲဆိုတော့အာဏာရှင်စနစ်ပြုတ်ကြပြီးတော့ဒီမိုကရေစီ Federal Democracy ပြည်ထောင်စုထူထောင်မှုပဲဒါကိုထောက်ခံတဲ့အ ားပေးတဲ့ဘယ်နိုင်ငံနဲ့မှဆိုကျွန်တော်တို့ကရင်းနှီးနှီးဆက်သွယ်ဆောင်ရွက်သွားဖို့အစဉ်သင့်ရှိတယ်ဆိုတော့ကျွန်တော်တို့ principle အရပဲဆက်သွယ်ဆောင်ရွက်တာဖြစ်တဲ့အတွက် contract မဖြစ်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါများ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်